ဒါရီကျင်းထောင်တွင်ဖမ်းဆီးထိန်းသိမ်းခံရတဲ့သပိတ်မောက်ကျောင်းသူကျောင်းသားတွေရဲ့နဲ့ဝိုင်းရံပီသူတွေကိုချွင်းချက်မရှိအမြန်ဆုံးလွတ်ပေးဖို့လက်ပတန်းကျောင်းသားသပိတ်အဖြိုခွင်းခံရတဲ့ခုနှစ်လပြည့်နေ့မှာဆရာဆင်မတွေနဲ့ကျောင်းသူကျောင်းသားတွေကတောင်းဆိုလိုက်ပါတယ်လက်ပတန်းအကျန်းဖက်မှုအတွင်းရဲလုံခြုံရေးတွေဘက်ကအင်အားသုံးရိုက်နှက်ဖမ်းဆီးခဲ့တဲ့အပေါ်လဲပြန်လည်တရားစွဲဆိုဖို့ပြင်ဆင်နေတဲ့အကြောင်းကိုတော့အသေးစိတ်ကိုမဆုမုံကဆက်ပြီးပြောပြမှာပါရှင
်အမျိုးသားပညာရေးဥပဒေပြင်ဆင်ပေးဖို့မန္တလေးကနေရန်ကုန်အထိခီးရှည်ချီတဲ့ဆန္ဒပြခဲ့ကြတဲ့တပိတ်မောက်ကျောင်းသူကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုပြီးခဲ့တဲ့မတ်လ10ရက်နေ့ကပဲခူးတိုင်းလက်ပန်းမြို့တပိတ်စခန်းမှာရဲလုံခြုံရေးတွေဘက်ကအကြမ်းဖက်ဖမ်းဆီးထိန်းသိမ်းခဲ့တာဒီကနေ့အောက်တိုဘာလ10ရက်နေ့မှာဆိုရင်ခုနှစ်လတင်းတင်းပြည့်သွားပြီဖြစ်ပါတယ်ဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသူကျောင်းသားတွေကိုချွင်းချက်မရှိအမြန်ဆုံးပြန်လွှတ်ပေးဖို့ဒီမိုကရေစီပညာရေးတပိတ်စစ်ကြောင်းဦးဆောင်သူကျောင်းသူကျောင်းသားတွေကတောင်းဆိုပါတယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသက်မကများအဖွဲ့ချုပ်ကကိုအောင်နေပိုင်ကအခုလိုပြောပါတယ်
ကျွန်တော်တို့အဓိကတော့ကျွန်တော်ကျောင်းသားတွေကမတရားဖမ်းဆီးထိန်းသိမ်းခံရတယ်ဆိုတော့ကျွန်တော်တို့ကျောင်းသားတွေချွင်းချက်အမြန်ဆုံးပြန်လွှတ်ပေးဖို့လိုပါတယ်နောက်တစ်ခုကကျွန်တော်တို့ဘလိုပဲဖိနှိပ်မှုတွေနဲ့ကျောင်းသားတွေကိုပေါ်တော့ထောင်ထဲမှာမတရားဖမ်းဆီးထိန်းသိမ်းခံရလို့နဲ့ကျွန်တော်နိုင်ငံရဲ့ဒီနေ့ဖြစ်ပြီးကျောင်းသားတွေတော်ကျောင်းသားတွေအနေနဲ့ပြန်လည်ပြီးတော့ဆက်လက်လှုပ်ရှားတော့မှာဖြစ်တယ်ဆက်ပြီးတော့လည်းကျွန်တော်တို့မတရားဖိနှိပ်ခံရတဲ့ကျွန်တော်တို့ကျောင်းသားတွေကိုမတရားရိုက်နဲ့ဖမ်းဆီးထိန်းသိမ်းခဲ့တယ်ဒါကြောင့်ကျွန်တော်တို့ရဲ့တရားနာတတ်မှုတွေကျွန်တော်တို့ကဆက်ပြီးတိုက်ပွဲဝင်တော့မှာဖြစ်တယ်ကျွန်တော်အနေနဲ့အကြမ်းဖက်မှုကိုအလိုမရှိဘူးဒါကြောင့်ကျွန်တော်အနေနဲ့မတရားတဲ့ကိစ္စမှမများဘူးဒီနေ့ဒီကျွန်တော်တို့ခုနှစ်လပြည့်ပြီကျွန်တော်တို့အနေနဲ့ဆက်ပြီးတော့ရင်ဆိုင်နေရဆဲဖြစ်တယ်ဒါကြောင့်ကျွန်တော်တို့တောင်းဆိုတဲ့ဒီမိုကရေစီညာရေးအတွက်ကျွန်တော်တို့ဆက်ပြီးတော့တောင်းဆိုတိုက်ပွဲဝင်တော့မှာဖြစ်ပါတယ
်ပညာရေးတပိတ်မောက်ကျောင်းသူကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုဖမ်းဆီးအရေးယူခြင်းမပြုပါဘူးလို့အစိုးရလွှတ်တော်ပညာရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေနိုင်ငံလုံးဆိုင်ရာပညာရေးစနစ်ပြုပြင်ပြောင်းလဲရေးဆိုင်ရာကွန်ရက် NNER ကပညာရှင်တွေဒီမိုကရေစီကျောင်းသားတပိတ်ဦးဆောင်ကော်မတီကကျောင်းသားကိုယ်စားလှယ်တွေရဲ့လေးပွင့်ဆိုင်သဘောတူညီချက်ရှိခဲ့ပါရဲ့နဲ့အခုလိုမျိုးထိမ့်သိမ်းထားတာကတော့အစိုးရတာဝန်ရှိသူတွေရဲ့ဂရုဖောက်ဖျက်မှုတသက်တာဖြစ်တယ်လို့မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်ဒါကြောင့်ထိမ့်သိမ်းထားသူတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုပါတယ်လို့မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဦးတူတာကပြောပါတယ်
ကျွန်တော်တို့လေးပွင့်ဆိုင်သဘောတူညီချက်ကိုသူကအစိုးရကနေတော့မလိုက်နာတာကြီးဒါအစိုးရရဲ့လေးပွင့်ဆိုင်သဘောတူညီချက်ကိုအစိုးရကိုယ်တိုင်ချိုးဖောက်တာပေါ့နော်အဲ့တော့အခုကျောင်းသားတွေကိုဒီလိုမျိုးဆက်ဖမ်းထားတာဒါလူခွင့်ကြီးချိုးဖောက်တာပါပြီးတော့ကျောင်းသားတွေရဲ့ပညာသင်ကြားခွင့်ကိုလည်းဆက်လက်ပြီးတော့ပိတ်တင်တဲ့သဘောတွေကျွန်တော်တို့မြန်မာနိုင်ငံလုံးဆိုင်ရာဆရာများအဖွဲ့ချုပ်အနေနဲ့လုံးဝလက်ခံနိုင်ခြင်းမရှိပါဘူးအဲ့ဒါကိုပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်အခုကျောင်းသားတွေကကျွန်တော်တို့အစိုးရကိုဟိုပုံကန်တာလည်းမဟုတ်ဘူးထောင်သာချမ်းသာတာလည်းမဟုတ်ဘူးအာဏာလုတာလည်းမဟုတ်ဘူးဒီအမျိုးသားပညာရေးဥပဒေကိုတောင်းတာကိုတောင်းမှတရားရေးစီရင်ရေးကကျွန်တော်မျှတမှုမရှိဘူးဆိုရင်ကျန်တဲ့နေရာတွေမှာဘယ်လိုမှမမျှတနိုင်ပါဘူးခင်ဗျဟုတ်ကဲ့
လက်ပတန်းကျမ်းမှတ်မှုဖြိုခွင်းခံရမှု9လပြည့်အထိမ်းအမှတ်အဖြစ်နဲ့အခြေခံပညာကျောင်းသားများတက်မကအာကတကျောင်းသားတွေကရန်ကုန်မြို့မှာဒီကနေ့ခြိတက်လမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်ထိမ့်သိမ်းခံကျောင်းသူကျောင်းသားတွေနဲ့ဝင်းရံပြည်သူတွေထိမ့်သိမ်းထားတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူနိုင်ငံရေးအကျဉ်းသားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုပါတယ်လို့အကြမ်းဖက်မှုအတွင်ရဲလုံခြုံရေးတွေဘက်ကအင်အားသုံးပြီးတော့အကြမ်းဖက်ရိုက်နှက်ဖမ်းဆီးခံခဲ့ရတဲ့အာကတကျောင်းသားအဖွဲ့ကကိုအောင်မင်းခိုင်ကပြောပါတယ်
ကျွန်တော်အနေနဲ့တောင်းဆိုတာနိုင်ငံရေးကျင်းသားတွေပြန်လည်ပို့ဖို့ပေးဖို့ရဒီမိုကရေစီပညာရေးအတွက်ရတောင်းတာကိုအလုံးလုံးလုပ်ပေးဖို့
ဒီမိုကရေစီပညာရေးပင်မတပိတ်စစ်ကြောင်းလက်ဗရန်မြို့မှာအကြမ်းဖက်ဖြိုခွင်းခံရတဲ့9လပြည့်အထိမ်းအမှတ်အဖြစ်တရားမျှတမှုဆိုင်ရာဆွေးနွေးပွဲနဲ့သတင်းစာရှင်းလင်းပွဲကိုလည်းရန်ကုန်မြို့မှာဒီကနေ့ကျင်းပခဲ့ပါတယ်
။အဓိကလုပ်ဖြစ်တာကတော့ဒီ Harvard Law School နဲ့နောက် Potipai Bay နဲ့ပူးပေါင်းပြီးတော့လက်ဗရန်အကြမ်းဖက်ဖြိုခွင်းနဲ့မှာရဲတွေအင်အားလုံခြုံတုံးမှုနဲ့ခေါင်းစဉ်နဲ့ပတ်သက်ပြီးအစီအညာလာတောင်ဖတ်ရှိတယ်ဒီနေ့ဒီနေ့ပေါ်ညနေပိုင်းမှာဒီကရေအနေနဲ့ဒီတက်ရောက်လာတဲ့နိုင်ငံတကာတန်ရုံးဖွဲ့ကြီးတွေနိုင်ငံရေးဖွဲ့ကြီးအားလုံးကိုကျောင်းသားတွေတက်မှရေးချင်ပြီးကျားစီရေးချင်ပြီးလည်းပတ်သက်တဲ့ဟာတွေကိုရှင်းနေပြီးနဲ့ဤရာတွေပေါ့နော်ကျောင်းသားတွေနဲ့
ဒီခန္ဓာမှာထိန်းသိမ်းခံကျောင်းသူကျောင်းသားတွေရဲ့မိဘတွေဥပဒေအကျိုးဆောင်ရှင်တွေ NNER မြန်မာနိုင်ငံလုံးဆိုင်ရာပညာရေးပြုပြင်ပြောင်းလဲမှုကွန်ရက်ကပညာရှင်တွေ88မျိုးဆက်ကျောင်းသားဒီမိုကရေစီအားစုတွေနဲ့အတူ45 Rise IHRC Justice Trust စတဲ့အဖွဲ့တွေကနိုင်ငံတကာဥပဒေပညာရှင်တွေဘက်ကလက်ဗရန်အကြမ်းဖက်မှုမှာရဲတွေဘက်ကဘလိုမျိုးအင်အားသုံးဖြိုခွင်းခံခဲ့ရတယ်ဆိုတာကိုဥပဒေကြောင့်အရာသတင်းမှတ်တမ်းလေးနဲ့သုံးသပ်ဆွေးနွေးကြတဲ့တရားမျှတမှုဆိုင်ရာဆွေးနွေးပွဲတစ်ရက်ကိုလည်းကျင်းပခဲ့ပါတယ်ရှင်